မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့နဲ့ဆွေးနွေးဖို့စစ်ကောင်စီကခန့်ထားတဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းဒီကနေ့ထိုင်းနိုင်ငံမှာရောက်နေချိန်မှာပဲရန်ကုန်မြို့ကထိုင်းနဲ့အင်ဒိုနီးရှားတန်ရုံတွေရှိမှာဆန္ဒပြသူတွေစုဝေးဆန္ဒပြခဲ့ကြပါတယ
်။
ထိုင်းနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်တပ်ကိုအာမပေးသင့်တော့ဘူးလို့ဆန္ဒပြပွဲမှာပါဝင်တဲ့ကျောင်းသူတူက Riders သတင်းဌာနကိုပြောပါတယ်။
ကျွန်တော်တို့ထိုင်းနိုင်ငံကိုရောက်နေရတဲ့အကြောင်းလေးကကျွန်တော်တို့နိုင်ငံကမတတ်မှတ်ထားတဲ့စစ်ကောင်စီကဆက်ရတာတဲ့ဝနောက်မောင်တွေကဒီကင်သာဒီထိုင်းနိုင်ငံကိုတွားရောက်ပြီးတော့အင်ဒိုနီးရှားဆန်မတ်တွေစိုင်းနီးရှားနိုင်ငံတကာရေးဝန်ကြီးတွေနဲ့တွေ့ရတယ်ကွာရှိရပါတော့ဒါမျိုးတွေတွေ့ထိုင်းနိုင်ငံနေတာမျိုးလည်းလက်ခံအားပေးမလို့တင်ပါဘူးသူ့အနေနဲ့လည်းစစ်တပ်ကိုအားပေးတာမလို့တင်တော့ပါဘူးဆိုတော့ညီမတို့ကထိုင်းနိုင်ငံရှိမှာမြန်မာကျောင်းသားတွေနဲ့လာရောက်ဖော်ထုတ်နေတာဖြစ်ပါတယ
်ထိုင်းနိုင်ငံရှိဆန္ဒပြသူတွေဟာမိမိတို့ရဲ့ဆန္ဒမဲတွေကိုလေးစားပါစစ်အာဏာသိမ်းမှုကိုမထောက်ခံပါနဲ့မြန်မာနိုင်ငံတရားမျှတမှုရရှိရေးလိုအဓိပ္ပာယ်ရမယ်ထိုင်းအင်္ဂလိပ်နှစ်ဘာသာနဲ့ရေးထားတဲ့ကတ်ပြားတွေကိုဂင်ပြီးဆန္ဒပြတောင်းဆိုကြပါတယ်အင်ဒိုနီးရှားတန်ရုံရှိဆန္ဒပြသူတွေထဲမှာတော့ရွေးကောက်ပွဲပြန်လုပ်ဖို့မလိုဘူးမိမိတို့ရဲ့ဆန္ဒမဲတွေကိုလေးစားပါဆိုတဲ့အင်္ဂလိပ်လိုရေးထားတဲ့စာတမ်းတွေကိုဂင်ပြီးဆန္ဒပြကြသူတွေလည်းပါဝင်ပါတယ်မြန်မာလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂအထူးဆောင်ဆစ်စေးမှုတော်မန်ဒရူးစ်ကလမောင်းပေါ်မှာသူရဲ့မျိုးစားရေးပြီးနေ့တစ်နေ့စတင်ရမယ်လို့ဘယ်သူကတွေးမှုမှာလဲမနေ့ကဆန္ဒပြပြည်သူများကတော့လက်တွေ့လုပ်ခဲ့ရပါပြီစစ်အုပ်စုကချင်းချောက်လို့မတွေးဘူးတာတွေလုပ်နေရပြီပြည်သူတွေကတွေးဝေခြင်းအလင်းမရှိပါဘူးပြင်ဆင်ကြတယ်ကူညီကြတယ်ဒါကြောင့်ပြည်သူရဲ့တတိနဲ့အင်အားကတနေ့တော့အရာထင်လာမှာမလွဲမသွေပါပဲလို့ဒီကနေ့မြန်မာစံတော်ချိန်နက်နဲ့အစောပိုင်းက Twitter မှာရေးခဲ့ပါတယ်နှစ်ငါးလုံးကိုအထိမ်းအမှတ်ပြုပြီး22ရက်2လ2022ခုနှစ်တနင်္လာနေ့ကတနင်္ဂနွေလုံးဆန္ဒပြပွဲတွေမှာပါဝင်သူတချို့ကိုယ့်ရဲ့လက်ဖြံမှာသူရဲ့မျိုးစားဆက်သွယ်ရမယ့်ဖုန်းနံပါတ်စာရာတွေရေးထားခဲ့ကြတာကိုတော်မန်ဒရူးစ်ကညွှန်တာပါဒီကနေ့ရန်ကုန်မြို့မှာဒိုင်းနာလူမျိုးပေါင်းစုံစုဝေးပြီးတော့ထပ်ပြီးဆန္ဒပြခဲ့ကြပါတယ်ဒိုင်းရင်သားတွေအနေနဲ့စစ်အာဏာရှင်ဆန့်ကျင်ရေးတိုက်ပွဲဝင်လာတာ290ကျော်ခဲ့ပြီလို့ဆန္ဒပြပွဲမှာပါဝင်တဲ့ဒိုင်းရင်သူတူဦးကပြောပါတယ
်အခုမှတိုက်ခဲ့တာမဟုတ်ဘူးဘယ်လောက်ကြီးဖြစ်ကြောင်
ရန်ကုန်မြို့ကဒီကနေ့ဆန္ဒပြချီတက်ပွဲတွေမှာမြန်မာနိုင်ငံသားတရုတ်နယ်ဘွားတွေအဖြစ်စိုင်းပုတ်ထောင်ပြီးဆန္ဒပြသူတွေပါဝင်တယ်လို့ဟောင်ကောင်ကထီးဆောင်ဆန္ဒပြပွဲတွေကိုနမူနာယူထားတဲ့ထီးလှူရှာမှုဆိုပြီးထီးတွေမှာအာဏာသိမ်းမှုဆန့်ကျင်တဲ့ကြွေးကြော်တမ်းတွေရေးပြီးတော့ဆန္ဒပြသူတွေလည်းတွေ့ရပါတယ်ဒီကြေရပိုင်းတွေကဆန္ဒပြပွဲတွေအတွင်းတိကျနေနေတာတွေဖမ်းဆီးတာတွေရှိခဲ့တဲ့နေပြည်တော်မှာထောင်နဲ့ချီတဲ့လူတွေဒီကနေ့ဆန္ဒပြခဲ့ကြပြီးနှိမ်နှင်းဖမ်းဆီးတဲ့သတင်းတွေတော့မရပါဘူးမန္တလေးအုံချောအရက်ကဆန္ဒပြပွဲမှာတော့ချီတက်သူတွေရဲ့ရှေ့ဆုံးမှာဆင်ခွနကောင်ကိုစီးထားသူတွေပါဝင်ခဲ့ပါတယ်ဒီကြေရပိုင်းတွေကပြစ်ခတ်ဖြိုခွဲတာကြောင့်လူတည်ဆုံးခဲ့တဲ့မန္တလေးမြို့မှာဒီကနေ့ရဲတွေကပိတ်ဆို့တားဆီးတာမျိုးရှိခဲ့ပေမဲ့လည်းရုံးဝင်းစခတ်ဖြစ်တဲ့တရင်မျိုးတော့မရပါဘူး။ဒီကြေနှစ်ရက်အတွင်းဆန္ဒပြသူအများကြီးပါဝင်ခဲ့တဲ့တနင်္သာရီတိုင်းတဝဲမျိုးကဒီကနေ့ဆန္ဒပြပွဲမှာလည်းလူအမြောက်အများပါဝင်ခဲ့ပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီကသတိပေးပြောဆိုထားပြီးစစ်တပ်နဲ့ရဲအင်အားအများကြီးကိုချထားတဲ့ကြားမှာပဲကန့်ကွက်ဆန္ဒပြတောင်းဆိုပွဲတွေတရင်သုံးပတ်ကျော်ရှိလာနေပြီဖြစ်ပါတယ်။